မြန်မာနိုင်ငံမှာကဲ့ရောဂါကူးစက်မှုတွေတကြောပြန်တိုးတက်လာနေသလိုတိုင်းရင်းသားလက်နက်ကင်တွေမှာစစ်ရဲတင်းမာမှုတွေရှိနေဆဲဖြစ်တာကြောင့်ရဲကောက်ပွဲလုပ်ငန်းစဉ်အပေါ်ရိုက်ခတ်လာမှာကိုစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်။ဒီမှာအကနွန်ပါ။ရဲကောက်ပွဲတွေကျင်းပပေါ်လပိုင်းလောက်တာလိုတော့တဲ့အချိန်မှာပဲကဲ့ရောဂါကူးစက်မှုတွေတကြောပြန်တိုးလာနေသလိုတိုင်းရင်းသားဒေသတွေမှာစစ်ရဲတင်းမာမှုတွေရှိနေဆဲဖြစ်တာကြောင့်ရဲကောက်ပွဲလုပ်ငန်းစဉ်အပေါ်ရိုက်ခတ်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ကဲ့ရောဂါနဲ့လုံချုံရေးပြဿနာတွေကရဲကောက်ပွဲစီစဉ်သူတွေအသက်တမကမဲဆန္ဒရှင်တွေအသက်ပါဆိုင်ကောင်မှုတွေဖြစ်နေတယ်လို့လည်းရဲကောက်ပွဲစောက်ကြည့်လေးလာဖွဲတကူဖြစ်တဲ့ New Myanmar Foundation အဖွဲ့ကရဲကောက်ပွဲဆိုင်ရာအကြံပေးမှမျက်နှာသာတင်ကပြောပါတယ
်ခုဒီ COVID-19 ဖြစ်နေတဲ့အချိန်ကြီးရဲ့နောက်ပြီးတော့ဒီရဲကောက်ပွဲကျင်းပပြုလုပ်မဲ့တချို့သောနေရာတွေမှာဒီပြည်ရင်းစစ်ကိစ္စတွေရှိရဲဆိုတော့အဒီယာတွေကတော့အဓိကဟိုအကြီးကျယ်တက်ရောက်နိုင်တာကတော့ဒီမဲဆန္ဒရှင်ပေါ့နော်။အဲဒီမဲဆန္ဒရှင်ကြတော့ဒါသူတို့အနေနဲ့ကြတော့သူတို့ရဲ့လုံခြုံရေးတွေအဲသူတို့ဒီဟိုကကျမကြီးကိစ္စတွေပေါ့နော်။ဒါတွေကိုအဲသူတို့အဓိကထားပြီးတော့စဉ်းစားလိမ့်မယ်ပေါ့နော်။အဲဒီအခါကျတော့ခုနလိုအဲကိုယ့်ရဲ့နေမြေမှာကိုယ်မဲပေးရမယ့်နေရာမှာအဲဒီငင်းချက်မှုမရှိဘူးဆိုရင်သူကမဲထွက်မပေးတာမျိုးတွေဒီကောက်ပွဲကိုသူအနေမထားတော့တဲ့ဟာမျိုးတွေပေါ့နော်။အဲလိုမျိုးအခြေအနေတွေတော့ဖြစ်လာနိုင်ပါတယ်။ဒါကတော့အားလုံးအတွက်စိန်ခေါ်မှုတစ်ခုဖြစ်လာနိုင်တာပေါ့နော်။
ရဲကောက်ပွဲကျင်းပဖို့နှစ်လလောက်ကြာလို့တော့တဲ့အချိန်မှာပဲကဲ့ရောဂါကူးစက်မှုတွေကြောင့်ရခိုင်ပြည်နယ်မှာညမထွက်ရအမိတ်ထုတ်ပြန်တာမလိုအပ်ရင်အိမ်ပြန်မထွက်ကြဖို့ညွှန်ကြားထားတာတွေအပါအဝင်ဆောက်ရှားသွားလာမှုတွေကန့်သက်ထားပါတယ်ကပ်ပေးတည်နေချိန်မှာပဲလက်နက်ကင်ပလီဘဟာတွေလည်းရှိနေစေဖြစ်တာကြောင့်လာမယ့်ရဲကောက်ပွဲမှာထိခိုက်နိုင်တာတွေရှိတယ်လို့လည်းရခိုင်ပြည်နယ်ရဲကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌတော်တင်ဆိုင်ကပြောပါတယ်
အဲနေနေကြီးညာတဲ့အခါကျရင်ရွေးကောက်ပွဲလုပ်လို့ရမယ့်နေရာမလုပ်လို့ရမယ့်နေရာတွေရှိရင်လည်းရှိလာနိုင်တယ်ပေါ့နော်ဒါကတော့အဒီလိုကလည်းကြိုပြောလို့မရဘူးဘုံမှကြိုပြောလို့မရဘူးဒီအချိန်ကလေအဲဆိုတော့ဒီနေကောက်ပွဲအနေနဲ့ကတော့လောက်ရမယ်ဆိုတဲ့နေရာမှာရွေးကောက်ပွဲကိုအောင်မြင်လုပ်သွားမယ်ပေါ့လေ
လက်နက်ကင်ပြပခါတွေကြောင့်အရင်ရွေးကောက်ပွဲမှာတော့အခက်ခဲတွေကြုံခဲ့ရတဲ့ရှမ်းပြည်နယ်မှာတော့ဒီနေ့မှာစစ်ရေးတင်မာမှုတွေရော့ပါနေတာတွေ့ရပေမယ့်ကဲ့ရောဂါအန္တရာယ်ချိန်ဆမှုတွေကြုံနေရတာပါကဲ့ရောဂါကာလကန့်သတ်မှုတွေကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအခက်အခဲကြုံရနိုင်တယ်လို့လည်းရှမ်းပြည်နယ်မြောက်ပိုင်းရွေးကောက်ပွဲကော်မရှင်အသွင်ရေးမှူးဦးနှစ်ဆန်ဦးကပြောပါတယ
်စစ်ပွဲကတော့လက်ရှိရှမ်းပြည်နယ်မြောက်ပိုင်းမှာတော့ကျွန်တော်တို့ဟိုထူးခြားခြားဟိုပါလေထူးခြားပြောင်းလဲတဲ့ဥစားအရင်နေ2010 2015ဒီလိုတိတ်ပြီးတော့ထူးခြားတဲ့အခက်အခဲကျွန်တော်တို့ရွေးကောက်ပွဲပေါ်မှာအဘောဇာမှုတိတ်တော့မရှိသေးဘူးအခုချိန်ထိတော့ဆက်မှာအဲအဓိကတော့လက်ရှိကတော့ COVID-19 ကြောင့်ကျွန်တော်တို့ဆန်အနေနဲ့ဒီ COVID-19 ရောဂါကောက်ွယ်တဲ့အနေနဲ့အနီဆောင်ရွက်တဲ့အချိန်မှာတတိယကိုမဲဆန္ဒရှင်ဦးရေကဟိုမနေ့6နိုင်ရနေမဲရုံပိတ်ချင်း၄နိုင်ခွဲတီကို850ဆိုတော့တထောင်ဝန်းကျင်ပါတူကမဲပူးကိုဆက်ပြီးတော့ဆက်တာလို့အရေးကြီးတယ်တခြားဒီဟိုတိုက်ပွဲတွေကြောင့်တော့အခက်အခဲမရှိပါဘူးခင်ဗျာဆက်ပါဟု
တ်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့ကကျေးတီမိုင်းရှူးအပါဝင်မြို့နယ်၅ခုမှာတိုက်ပွဲတွေကြောင့်ရွေးကောက်ပွဲမကျင်းပနိုင်ပဲဒေသခံ2သိန်းလောက်ကမဲပေးပိုင်ခွင့်ဆုံးရှုံးခဲ့ဖူးပါတယ်ရခိုင်ပြည်နယ်မှာတက်မတော်နဲ့တိုက်ပွဲဖြစ်နေတဲ့ AA အဖွဲ့နဲ့ရှမ်းပြည်နယ်မှာအခြေဆက်လှုပ်ရှားနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေကတော့တစ်ဖက်ကအပြတ်ခတ်ရက်စဲရည်ကိုနောက်ထပ်တလက်တက်တန်းတိုးလိုက်ကြောင်းဒီသတင်းပတ်ထဲမှာကြေညာထားပါတယ်။ဒီမတိုင်ခင်မှာပဲတက်မတော်ကလည်းအကြံဖက်အဖွဲ့စည်းတွေလှုပ်ရှားရနေမြေကလွဲလို့ကြံသေးတဲ့တွင်မှာအပြတ်ခတ်ရက်စဲထားတာကိုတက်တန်းတိုးလိုက်ကြောင်းကြေညာထားပါတယ်။မျိုးမြန်မာဖောင်ဒေးရှင်းအဖွဲ့ကမမျက်နန္ဒာတင်ကတော့ရွေးကောက်ပွဲကာလမှာအပြည့်အစုံကြေညာချက်တွေကိုထိရောက်အောင်အကောင့်ထည့်ဖော်ဖို့လိုတယ်လို့မြင်ပါတယ်
ဒီလိုအပြစ်ထက်ရဆဲထားတယ်ဆိုတဲ့အခြေအနေကိုသူတို့ရဲ့တက်ရင်နေမှာရှိတဲ့တက်ခွဲနေမှာရှိတဲ့တက်သားတွေကလည်းဒါကိုသိဖို့လိုအပ်တယ်ပေါ့နော်သူတို့ကဒီအပြစ်ခတ်ရဆဲတဲ့အခြေအနေကိုအားလုံးပေါ့နော်ကိုယ့်ရဲ့တက်ရင်အတိအကျမှာသိအောင်ပြောရမယ်သူတို့ကတော့တက်သားတွေကိုဗာရှင်းပြဖို့လိုတယ်ဆိုတော့ဒီကာလကယူတော့ပွဲလုပ်တဲ့ကာလဖြစ်တဲ့ကောက်ပွဲလုပ်တဲ့ကာလမှာမဲဆန္ဒရှင်တွေကအေးအေးချမ်းချမ်းနဲ့သူတို့ဒီမျိုးထွက်ပြေးနေတဲ့အခြေအနေတခုရှိဖို့လိုတယ်
တဖက်တအပြတ်ခရက်စဲရဲ့တက်တန်တိုးကြောင့်ပြင်ညာခဲ့တဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့တွေဘက်ကတော့သူတို့ဘောတိုက်ခတ်လာမယ်ဆိုရင်ခုခံတဲ့အနေနဲ့တုတ်ပြန်မှဖြစ်ကြောင်းပြောဆိုထားတယ်လို့တက်မတော်ကလည်းအကြံဖက်အဖွဲ့စည်းတွေလှုပ်ရှားရနိုင်မြေတွေမပါဘူးလို့ပြောထားတာကြောင့်စစ်ရဲတင်းမာမှုတွေကတော့ရှိနေဆဲဖြစ်ပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။